ကမ္ဘာ့အိုဘားမားဟာနိုင်ပိုင်းကြတဲ့သူ့ရဲ့မြန်မာနိုင်ငံခီးစဉ်တက်မှာမြန်မာပြည်သူတွေကလည်းမေကွန်းတရပြောသွားပါရယ်ကမ္ဘာ့အိုဘားမားဟာရန်ကုန်တက္ကသိုလ်ဘွန်နင်းသပင်ခန်းမမှာပြုလုပ်ခဲ့တဲ့သူ့ရဲ့တမိုင်းဝင်မေကွန်းကိုတမိုင်းဝင်ပြောင်းလဲမှုတရနဲ့အခုလိုစပြီးတော့ဖွင့်လှစ်လိုက်ပါရယ
်မြန်မာနိုင်ငံမင်္ဂလာပါ I am very honored to be here at this university and to be the firstPresident of the United States of America to visit your country.
မြန်မာနိုင်ငံကိုဘာမှလို့မသုံးမနဲ့မြန်မာလို့ American သမ္မတတဦးအနေနဲ့ပထမဆုံးပြောင်းလဲခေါ်လိုက်တာဖြစ်ပြီးတော့မြန်မာနိုင်ငံကိုပထမဆုံးလာရောက်ရတဲ့ American သမ္မတတဦးအဖြစ်ရောရန်ကုန်တက္ကသိုလ်ကိုလာရောက်ခွင့်ရတဲ့အတွက်ရောဂုဏ်ယူမိတဲ့အကြောင်းသမ္မတအိုဘားမားကနေပြီးတော့ပြောကြားသွားတာပါ ဒီမေကွန်းရဲ့အနှစ်ချုပ်ကိုတော့ကိုကျော်သိန်းကအခုလိုဆက်ပြီးတော့တင်ပြပေးမှာပ
ါ Above all, I came here because of America's belief in human dignity.Over the last several decades, our two countries
American ပြည်ထောင်စုအနေနဲ့လူသားတွေရဲ့ဂုဏ်သိက္ခာကိုယုံကြည်တဲ့အတွက်ကျွန်တော်ဒီကိုလာခဲ့တာလို့ပဲပြောပြစီပြီးခဲ့တဲ့ဆယ်စုနှစ်တော်တော်များများမှာကျွန်တော်တို့နှစ်နိုင်ငံဟာသစိမ်းပြင်းပြင်းဖြစ်ခဲ့ပါတယ်ဒီကနေ့မှာတော့ဒီနိုင်ငံရဲ့ပြည်သူတွေဖြစ်တဲ့ခမရတို့အားလုံးကိုကျွန်တော်တို့အမြဲယုံကြည်မျှော်လင့်နေခဲ့တာပါဆိုတာကိုကျွန်တော်ပြောနိုင်ပါပြီကျွန်တော်တို့အတွက်မျှော်လင့်ချက်တွေပေးသလိုခမရတို့အားလုံးရဲ့တပ်တီတွေကိုလည်းကျွန်တော်တို့မျက်ဝါးထင်ထင်မြင်ခဲ့ရပြီးပါပြီ
We saw the activists dressed in whiteVisit the families of political prisoners on Sundays and monks dressed in saffron.
တနင်္ဂနွေနေ့တွေမှာနိုင်ငံရေးကျင်းသားတွေရဲ့မိသားစုတွေကိုဝတ်စုံဖြူတွေဝတ်ပြီးသွားတွေ့အားပေးကြတဲ့လူဖော်ကံပဲတက်ကြွလှူရှားသူတွေလမ်းမထက်မှာငြိမ်းချမ်းစွာဆန္ဒပြခဲ့ကြတဲ့ဖုန်းတော်ကြီးတွေကျွန်တော်တို့တွေ့ခဲ့ရပါတယ်။ဆိုက်ကလုန်းမုန်တိုင်းဒဏ်ခံရသူတွေကိုကူညီဖို့စုပေါင်းလှုပ်ဆောင်ကြတဲ့တာမန်ပြည်သူတွေရဲ့အကြောင်းကျောင်းသားတွေရဲ့အတန်းလွတ်လပ်ခြင်းတခြင်းတွေကိုတည်ကျူးနေတဲ့ hip hop ဂီတသမားတွေရဲ့အတန်းအားလုံးကိုလည်းကျွန်တော်တို့ကြားခဲ့ရပါတယ်။ဒီဘက်မှာရောက်နေပြီးအမိမြင်တဲ့မိသားစုထံအမြဲတမ်းတဆက်သွယ်နေတဲ့ဒုက္ခတွေပြီးပရောက်အင်အားစုတွေအကြောင်းလဲကျွန်တော်တို့သိခဲ့ရပါတယ်။ဒါ့အပြင်ဒေါအောင်ဆန်းစုကြည်ရဲ့အမခန်းဂုံတိခါကြီးမားမှုကိုလည်းကျွန်တော်တို့လေးစားအားကျခဲ့ရပါတယ်။ဒေါအောင်ဆန်းစုကြည်ဟာယုံကြည်ချက်နှလုံးသားခိုင်မြဲသူတွေကိုဘယ်လိုမှအကျဉ်းချထားလို့မရနိုင်ဘူးဆိုတာတတ်သိပြခဲ့တာပါ။
When I took office as president, I sent a message to those governments who ruled by fear. I said in my inauguration address, "We will extend a hand if you're willing to."
သမရယာရုလက်ခံခဲ့တဲ့အချိန်တုန်းကကဘာပေါ်မှာရှိနေတဲ့ချိန်ချောက်အုပ်ဆိုးနေတဲ့အစိုးရတွေစီကိုကျွန်တော်တဝန်လွာစကားပါခဲ့ဘူးပါတယ်။အဲ့ဒါကတော့တင်းကျပ်တဲ့လက်သီးတွေကိုဖြေလိုက်မယ်ဆိုရင်ကျွန်တော်တို့ဘက်ကလည်းလက်ကမ်းပါမယ်ဆိုတဲ့စကားပါပဲ။ပြီးခဲ့တဲ့တနှစ်ခွဲကျော်ကာလအတွင်းမှာပဲအပြောင်းလဲတွေဟာအချိန်အဟုန်နဲ့ပေါ်လာခဲ့ပါတယ်။ဆယ်စုနှစ်၅ခုကြာအာဏာရှင်စနစ်နဲ့အုပ်ဆိုးခဲ့သူတွေဟာသူတို့ရဲ့ချုပ်ကင်မှုတွေကိုဖြေလျော့လာခဲ့ပါပြီ။သမရဦးသိန်းစင်ရဲ့ခေါင်းဆောင်မှုအောက်မှာပြောင်းလဲမှုလိုလားတဲ့စန္ဒာတွေနဲ့ပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်တစ်ခုစုံစည်းပေါ်ထွက်လာခဲ့ပါပြီ။အခုဆိုရင်အရတားအစိုးရတစ်ခုနဲ့အတူပြည်သူ့လွတ်တော်ဟာလည်းအင်အားယူပေါ်ထွက်လာနေပါပြီ။တချိန်ကတရားမဝင်ဖြစ်ခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဆိုရင်လေရွေးကောက်ပွဲဝင်ရောက်ပြီးဒေါအောင်ဆန်းစုကြည်ကိုတိုင်တော်မှလွတ်တော်အမတ်တဦးဖြစ်နေပါပြီ။နိုင်ငံရေးအကျဉ်းသားတွေလည်းယာနဲ့ချီပြီးလွတ်မြောက်လာခဲ့တယ်လို့အာရမလိုအားစေခိုင်းမှုတွေကိုတားဆီးတာတွေရှိနေပါပြီ။တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ပနာမအပြစ်ခတ်ရက်စဲရေးတွေလုပ်နိုင်ခဲ့တယ်လို့ပိုပြီးပွင့်လင်းတဲ့စီးပွားရေးအတွက်ဥပဒေအသစ်တွေလည်းပေါ်လာနေပါပြီ
။ So today I've come to keep my promise and extendThe hand of friendship. America now has an ambassador in Rangoon.
ဒါကြောင့်ဒီကနေ့မှာကျွန်တော်အနေနဲ့ပေးထားခဲ့တဲ့ဂရီအတိုင်းမိတ်ဆွေအဖြစ်လက်ကမ်းဖို့ရောက်လာခဲ့တာပါ။အခုဆိုရင်ရန်ကုန်မြို့မှာအမေရိကန်တန်အမတ်ကြီးလည်းရှိနေပါပြီ။ပိတ်ဆို့တန်ခတ်မှုတွေကိုလည်း short ချထားပြီးပါပြီ။မြန်မာနိုင်ငံမှာစီးပွားရေးပြန်လည်နလန်ထူနိုင်ပြီးပြည်သူတွေအတွက်အခွင့်အလမ်းတွေပေါ်လာအောင်ကျွန်တော်တို့ကူညီပါမယ်။ဒါဟာတစ်ကမ္ဘာလုံးဖွံ့ဖြိုးဖို့အတွက်အင်အားတရက်လည်းဖြစ်စေရပါမယ်။ဒါပေမဲ့လေဒီခီးဟာအခုမှအစပဲရှိသေးပြီးရှေ့ဆက်အများကြီးတွားရအောင်မှာပါလူမှုအတိုင်းအဝန်းရဲ့ထိပ်ပိုင်းကနေဆင်းသက်လာတဲ့ပြုပြင်ပြောင်းလဲရေးတွေဟာအခြေခံမှာရှိနေတဲ့ပြည်သူတွေရဲ့မျှော်မှန်းချက်တွေနဲ့တထက်ထဲရှိဖို့လိုပါတယ်ကျွန်တော်တို့အခုမြင်နေရတဲ့တိုးတက်မှုရောင်ကြီးမီးပွားလေးတွေငြိမ်းမသွားစေရင်းနဲ့ဒီမီးပွားလေးတွေဟာမြန်မာပြည်သူတရားလုံးအတွက်ရှေ့ဆောင်လမ်းပြဒူဝန်ကျဲကြီးလိုဖြစ်သွားစေဖို့လိုပါတယ
် Instead of being repressedThe right of people to assemble together must now be fully respected. Instead of being stifled,
အပြိနေခံရမှုရဲ့အစားအလုံးစုယုံပိုင်ခွင့်ကိုအပြည့်အဝလေးစားလိုက်နိုင်ရပါမယ်။ ချုပ်ချယ်ကန့်သတ်မှုတွေအစားသတင်းစင်စာဖျက်တောက်မှုတွေကိုဆက်ပြီးဖယ်ရှားသွားရပါလိမ့်မယ်။ဒီလမ်းစဉ်အတိုင်းဆက်လျှောက်သွားရင်တိုးတက်မှုတွေတွေ့လာမှာပါ။မြစ်ဆုံရေကာတာစီမံကိန်းမှာဆိုရင်ကန့်ကွက်ကြတဲ့ပြည်သူတွေရဲ့အတန်ကိုလစ်လျူမရှုဘဲလေးစားလိုက်နာခဲ့တာကိုတွေ့ခဲ့ရပါပြီ။မတရားအသိလို့ကြေညာမှုတွေမရှိတော့ဘဲနိုင်ငံရေးပါတီတွေကိုလည်းလှုပ်ရှားလှုပ်ဆောင်ခွင့်တွေပေးလာနေပါပြီ။လွှတ်တော်ရွေးကောက်ပွဲတွေတုန်းကဆိုရင်မဲဆန္ဒရှင်တဦးကကျွန်တော်အဖိုးအဖွားတွေတစ်ချိန်လုံးစောင့်ဆိုင်းခဲ့ပြီးမတွေ့သွားတဲ့ဒီအခွင့်အရေးပါပဲလို့ပြောခဲ့တာကြားရပါတယ်
။ And to protect the freedom of all the voters, those in power must accept constraints. That's what our American system is designed to do.
ဒီလိုမဲဆန္ဒရှင်တွေရဲ့လွတ်လပ်မှုကိုကာကွယ်ဖို့အတွက်အာဏာရှိသူတွေအနေနဲ့သဘောထားကြီးထိန်းချုပ်နိုင်မှုလိုပါတယ်။ဒါဟာအမေရိကန်နိုင်ငံရေးစနစ်ရဲ့ပုံစံပါပဲအမေရိကန်ဟာကမ္ဘာပေါ်မှာအင်အားအကြီးဆုံးစစ်တပ်ရှိပေမဲ့ဒီစစ်တပ်ဟာအရက်သားအစိုးရရဲ့ထိန်းချုပ်မှုကိုနာခံရပါတယ်ကျွန်တော်ကိုယ်တိုင်သမ္မတနိုင်ငံတော်စစ်တင်တာပတိချုပ်ဆိုပေမဲ့ကျွန်တော်ရဲ့စံတာတိုင်းကိုကွန်ကရစ်လွှတ်တော်မှာအတင်းအကျပ်အတီးပြုတ်ခိုင်းလို့မရပါဘူးနိုင်ငံတော်ရဲ့တရားသူကြီးတွေကိုကျွန်တော်ကခန့်အပ်ရတာဆိုပေမဲ့သူတို့ရဲ့တရားစီရင်ရေးမှာကျွန်တော်ဝင်ပါလို့မရပါဘူးဘာကြောင့်လဲဆိုတော့အမေရိကန်မှာဆင်းရဲတဲ့ကလေးငယ်လေးကနေတမရအထိအားလုံးဟာဥပဒေအောက်မှာတညီတညာတည်းဖြစ်နေလို့ပါပဲ
And I describe our system in the United States because that's how you must reach for the future that you deserve a future where a single prisoner of conscience
ဒီလိုနီးလန်းနေပဲကိုရောက်ချင်တဲ့အနာဂတ်ကိုရောက်အောင်သွားနိုင်မှာပါအဲ့ဒီအနာဂတ်မှာဆိုရင်နိုင်ငံရေးအကျဉ်းသားတယောက်ရှိနေသေးတယ်ဆိုရင်တော့မှများလွန်းလှပြီလို့ဆိုကြပါလိမ့်မယ်
You need to reach for a future where the law is stronger than any single leader because it's accountable to the people. You need to reach for a future where no child is made to be a soldier.
ခေါင်းဆောင်တွေရဲ့အထက်မှာရှိနေပြီးဘယ်ကလေးတငယ်ကူမှလည်းစစ်သားအဖြစ်ခိုင်းစားတာမျိုးမရှိသလိုဘယ်အမျိုးသမီးကူမှလည်းမတရားခေါင်းမုံဖြတ်တာမရှိတော့ပါဘူး။နိုင်ငံတော်ရဲ့လုံခြုံရေးကိုအရက်သားထိန်းချုပ်မှုအောက်မှာရှိတဲ့စစ်တပ်ကကာကွယ်ပေးထားပြီးပြည်သူလူထုကရွေးချယ်ပေးလိုက်တဲ့သူတွေအုပ်ချုပ်ခွင့်ရှိစေမယ့်ဖွဲ့စည်းပုံအခြေခံဥပဒေတရားလည်းရှိနေမဲ့အနာဂတ်ဖြစ်ပါတယ်။ဒီခီးလန်းကိုရောက်အောင်သွားဖို့အမေရိကန်ပြည်ထောင်စုကအဆင့်တိုင်းမှာကူညီသွားပါမယ်။လူမှုလူဒန်းစားအဖွဲ့အစည်းတွေအားကောင်းလာစေဖို့အကူအညီတွေဂုဏ်သိက္ခာရှိပြီးလူ့အခွင့်အရေးလေးစားတဲ့စစ်တပ်တရားဖြစ်လာစေဖို့ဒါ့အပြင်စီးပွားရေးဖွံ့ဖြိုးမှုတွေနဲ့အတူဒီမိုကရေစီလမ်းစဉ်စီကိုရှေ့တိုးလှုပ်ဆောင်လာနိုင်ရေးပူးပေါင်းဆောင်ရွက်သွားဖို့ကျွန်တော်တို့ကူညီသွားမှာပါ
။ Every nation struggles to define citizenship.America's had great debates about these issues, and those debates continue to this day because we're a nation of immigrants, people coming from every different
နိုင်ငံသားဆိုတာကိုအဓိပ္ပာယ်ဖွင့်ဆိုဖို့ဘယ်နိုင်ငံမဆိုအပြင်းထန်စူးစမ်းခဲ့ကြရပါတယ်။အမေရိကန်နိုင်ငံမှာလည်းဒီပြဿနာနဲ့ပတ်သက်ပြီးအကြီးအကျယ်ဆွေးနွေးညှင်းခုံခဲ့ရတာပါ။အခုထိလည်းဆက်ပြီးညှင်းခုံရဆဲပါ။ဒါပေမဲ့အဓိကအခြေခံအချက်တွေကတော့တကဘာလုံးတွေအတူတူပါပဲ။ဘယ်သူဖြစ်ဖြစ်အချိန်ချောက်မခံရဘဲနေထိုင်နိုင်ခွင့်ရှိဖို့လိုပါတယ်မိသားစုတွေဘေးရန်ကင်းကင်းနေနိုင်ဖို့လိုပါတယ်သူတို့ဘယ်သူဘဝဖြစ်နေလို့ဒါမှမဟုတ်သူတို့ဘယ်နေရာကနေရောက်လာလို့ဆိုပြီးသူတို့အိမ်တွေမီးရှို့ခံရတာမျိုးမဖြစ်သင့်ပါဘူးနောက်ဆုံးကုန်ကုန်ပြောရရင်ကိုယ့်နိုင်ငံသားတွေကပဲကိုယ့်ရဲ့နိုင်ငံညီညွတ်မှုကိုလုံနိုင်တာပါမြန်မာနိုင်ငံသားတွေဟာမတူကွဲပြားမှုဆိုတာကိုအားနည်းချက်တရက်အနေနဲ့မဟုတ်ပဲအင်အားအဖြစ်အသုံးချနိုင်လိမ့်မယ်လို့ကျွန်တော်အခိုင်အမာယုံကြည်ပါတယ
် I say this because my own country and my own life have taught me the power of diversity. You know, the United States of America is a nation of Christians and Jews and
ကျွန်တော်နိုင်ငံကျွန်တော်ရှောက်လန်းခဲ့တဲ့ဘဝအတွေ့အကြုံတွေကိုကျွန်တော်ပြောပြနေတာပါအမေရိကန်ပြည်တော်စုဟာခရစ်ယာန်တွေနဲ့ဂျူးတွေမွတ်စလင်နဲ့ဗုဒ္ဓဘာသာဝင်တွေဟိန္ဒူနဲ့ဘာသာအယူဝါဒမရှိသူတွေအတူနေထိုင်ကြတဲ့နိုင်ငံပါကျွန်တော်တို့နိုင်ငံဟာဘာသာစကားမျိုးစုံနဲ့ယဉ်ကျေးမှုမျိုးစုံထွန်းကားတဲ့နိုင်ငံပါကျွန်တော်တို့မှာပြည်တွင်းစစ်ရဲ့ခါးသီးမှုတွေရှိခဲ့ပေမဲ့လူသားတွေဟာအမုန်းတရားတွေကိုအသည်းနှလုံးထဲကနေဖယ်ရှားနိုင်စွမ်းရှိတယ်ဘာသာနဲ့လူမျိုးဆိုတဲ့ကဏ္ဍခြားထားတဲ့ line တွေကလည်းမှေးမိန်သွားနိုင်ပါတယ်ဆိုတော့ကိုတမိုင်းကပြနေပါတယ်တကယ်တမ်းဘာကြံနေတယ်လဲဆိုတော့ယိုးသားတဲ့အမှန်တရားပါပဲအမေရိကန်နိုင်ငံမှာကွဲပြားမှုတွေအများကြီးရှိပေမဲ့ကျွန်တော်တို့ဟာတစိ့တည်းတဝမ်းတည်းလူမျိုးတစ်မျိုးတည်းပါကာလကြာလာတာနဲ့အမျှဒီအမှန်တရားကနေကျွန်တော်တို့နိုင်ငံကိုအင်အားဖြစ်စေခဲ့ပါတယ
် We amended our constitution to extend the democratic principles that we hold dear And I stand before you today as president of the most powerful nation on earth
ကျွန်တော်တို့ဟာဖွဲ့စည်းပုံအခြေခံဥပဒေကိုကျွန်တော်တို့ကင်ဆယ်ထားတဲ့ဒီမိုကရေစီမူဝါဒတွေအတိုင်းဖြည့်ပြီးပြင်ဆင်ခဲ့ပါတယ်။ကမ္ဘာပေါ်မှာအင်အားအကြီးဆုံးနိုင်ငံကြီးရဲ့သမ္မတတူအနေနဲ့ဒီကနေ့ခမားတို့ရှေ့မှာကျွန်တော်မာမမတ်မတ်ရက်နေပါပြီ။ကျွန်တော်ဟာအရင်တုန်းကမဲပေးခွင့်မရှိတဲ့သူတူဦးရဲ့အမျိုးအနွယ်တူဦးပါ။ဒီနိုင်ငံနဲ့နိမိတ်အတွင်းရှိသမျှလူသားတွေဟာဒီနိုင်ငံရဲ့တမိုင်းအစိတ်အပိုင်းပဲဖြစ်ပါတယ်။ဒါကြောင့်ဒီနိုင်ငံမှာလည်းမတူကွဲပြားမှုတွေကိုကျော်လွှားနိုင်မယ်လို့ကျွန်တော်နက်နက်ရှိုင်းရှိုင်းယုံကြည်ပါတယ်။